American ပြည်ထောင်စု Washington DC မြို့တော်ကိုတရားဝင်လဲပတ်ခီးဖြစ်ရောက်ရှိလာတဲ့မြန်မာသမ္မတဦးသိန်းစိန်က American သမ္မတ Barack Obama ပါဝင် American ဆိုရရရှိတဲ့လွှတ်တော်မတ်တွေနဲ့တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေဟာဥပဒေကြောင့်ရကြံနေသေးတဲ့အတွက်ကြောင့်ဆိုင်းငံ့ထားတဲ့အနေအထားမျိုးမဟုတ်ဘဲနဲ့လုံးဝရုပ်သိမ်းဖို့အတွက်တိုက်တွန်းပြောဆိုမှဖြစ်တယ်လို့ပြောဆိုလိုက်ပါတယ်စနေနေ့ညပိုင်း Washington DC ကမြန်မာတန်ယုံမှာမြန်မာမိသားစုတွေနဲ့တွေ့ဆုံခြင်းအတွင်းအခုလာခဲ့တဲ့ခီးစဉ်မှာလှုပ်ဆောင်မှုရည်ရွယ်ထားတာတွေနဲ့ပတ်သက်ပြီးသမ္မတကရှင်းလင်းပြောပြရင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာမိသားစုတွေနဲ့ Washington DC ကမြန်မာတန်ယုံမှာတွေ့ဆုံခြင်းအတွင်းတိုင်းပြည်ပြန်လည်ထူထောင်ရေးအတွက်ပြည်ပမှာရောက်နေတဲ့မြန်မာမိသားစုတွေအနေနဲ့အတက်နိုင်ဆုံးပါဝင်ပူးပေါင်းဆောင်ရွက်ကြဖို့မြန်မာသမ္မတကတိုက်တွန်းခဲ့ပါတယ်ဒါ့အပြင်မြန်မာနိုင်ငံမှာလိုအပ်ချက်တွေအများကြီးရှိနေကြောင်းနဲ့နှစ်ပေါင်းများစွာလက်နက်ကိုင်လှုပ်ရှားမှုတွေနဲ့ပြိပက္ခတွေအများကြီးကြုံခဲ့ရတဲ့အတွက်ကြောင့်အဖက်ဖက်ကနိုင်ကြနေတဲ့အခြေအနေတွေရှိနေတော့မယ်လို့သမ္မတဦးသိန်းစိန်ကအလေးနဲ့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုဖော်ဆောင်တဲ့နေရာမှာပြည်သူအများစုအတွက်ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်သွားဖို့လိုအပ်တယ်လို့သမ္မတကအခုလိုပြောပါတယ
်။ပြည်သူရွေးချယ်တဲ့အဆိုအရဆိုတော့ပြည်သူကနေကလို့လိုအပ်တာကိုကျွန်တော်လုပ်ပြရမှာ။အဲ့ဒါပြည်သူတွေဘာလို့လဲ။ဒီနေ့ဆန္ဒနှစ်ခုပဲရှိတယ်။တစ်ခုကဘာလဲဆိုတော့တိုင်းပြည်မှာကျွန်တော်တို့စီစီငင်းငင်းပြည်ချမ်းချမ်းနဲ့လူလူဆုံဆုံနဲ့တရားဥပဒေစိုးမိုးတဲ့တိုင်းပြည်ဖြစ်နေတယ်။ဘာကြောင့်လဲဆိုတော့လွတ်လပ်ရေးစရာရစပေါင်း60ကျော်လောက်ဒီဒီလက်နက်ကိုင်ပြိပခါတွေနဲ့ဘာလို့ကလဲ။ရန်ကုန်လိုမြို့မြို့ကတော့တိတ်မသိတာပဲ။လက်ဆက်ဒေသတွေမှာခါစီပြီးတော့ခံလာကြတယ်။အဲ့ဒါဒီဒီလူချင်းအပြင်မှာကျွန်တော်တို့ဘေးရီဘေးရီမောင်းနေသေးတယ်။အဲ့ဒါရေရေသေးတယ်အပေါ်ရေသေးတယ်ဘာလို့ကလဲ။အဲ့ဆိုဆိုချီပြလက်ပြတယ်နဲ့ဘာလို့ကလဲ။အဲ့တော့ဒီစားသည့်တဲ့ပြည်သူ့ဆက်ထံကိုမခံနိုင်ကြတော့တိုင်းပြည်လူကတော့ပြည်သူ့ငွေနဲ့ပြည်ချမ်းနဲ့ဖြစ်နေတယ်။တရားဥပဒေစိုးမိုးတဲ့နိုင်ငံဖြစ်ချင်။ဒါကတော့ပြည်သူ့ဆက်စားတာဖြစ်တယ်။အဲ့တော့ဘယ်လိုဖြစ်ပေတရားလို့စူးစူးပုံပုံနဲ့ဖြစ်နေတာတိုက်လာဆိုလူမှတိုက်တယ်လို့ပြောတာပေါ့နော်။ဒီမှာတိုက်တယ်လို့ပြော
။သမ္မတဦးသိန်းစိန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့မြန်မာအစိုးရနှစ်ရက်ကြာမှာနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုအပြင်အမေရိကန်ရဲ့မြန်မာပေါ်ပိတ်ဆို့အရေးယူမှုတွေကိုရုတ်သိမ်းစေဖို့အတွက်ရည်ရွယ်ချက်တွေနဲ့လာရောက်ခဲ့တယ်လို့လည်းကြေညာခဲ့ပါတယ်။အမေရိကန်အစိုးရကချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုယာယီပဲရုတ်သိမ်းပေးထားတာမို့ဒီအရေးယူမှုတွေနဲ့ပတ်သက်ပြီးတန်ယုံကတွေ့ဆုံပွဲမှာသမ္မတကအခုလိုပြောကြားခဲ့ပါတယ
်။အဲ့တော့တို့အတွက်ညွှန်ပန်းချက်တွေလည်းဘယ်လိုအများကြီးပေးထားလဲ။တို့လာပြီးတော့ကဲဆက်ယူနေဆောက်တော့မယ်အလုပ်လုပ်နေဆောက်တော့မယ်ဆိုရင်ထပ်လာတဲ့ကွန်ပျူတာကိုကနာလို့ဒေါင်းလုံးပဲလုပ်မရဘူးဆိုတော့စီရိုဟိုက်ရဖိတ်ဆိုထားတော့ဘယ်တော့မှကျွန်တော်လုပ်လို့မရဘူး။အဲတော့ဘယ်တော့မှလာမှာမဟုတ်ဘူးကနာလို့။အဲတော့တစ်ခါကကနာလို့ဆိုင်ရှင်တွေကြောက်အောင်ဆိုတော့ဒါကြောင့်လုပ်လို့ဖြစ်ပြီးတော့ညမရင်တော့အပြင်ကမီဒီယာတွေပြောတာတွေကောင်းတာတွေလည်းပါတယ်။မကောင်းတာတွေလည်းပါတယ်။ကိုယ်နိုင်ငံနဲ့ပတ်သက်ရောမှန်တာတွေလည်းပါတယ်မမှန်တာတွေလည်းပါတယ်။အဲတော့ကျွန်တော်တို့ကြတော့သူတွေလူတွေနဲ့ချင်းဆိုင်ပြောကြတော့ဒီတိုင်းမှာတောင်းရှိတဲ့လူတယောက်ကပြောတယ်သူတယ်ဆိုတော့ဒါပဲဖြစ်တယ်မီဒီယာနဲ့ဆိုင်မမြင်ရတဲ့လူရေးတာနဲ့ဆိုင်တော့ပိုးယုံတာပေါ့ဒီမှာတော့
မြမသမရအနေနဲ့အခုလိုကိုရိုင်းလာပြီးတော့တွေ့ဆုံပြီးရှင်းလင်းပြောပြမယ်ဆိုရင်အမေရိကန်ပြည်ထောင်စုဘက်ကလက်ခံနိုင်မယ်လို့သူ့အနေနဲ့မျှော်လင့်ထားကြောင်းပြောဆိုသွားတာပါသမရဦးသိန်းစိန်ဟာတနင်္လာနေ့မှာအမေရိကန်သမရဘရက်အိုဘားမားနဲ့ဝါရှင်တန်ကသမရအီမီရိုမာတွေ့ဆုံမှာဖြစ်ပါတယ်တနင်္ဂနွေနေ့ညနေမှာတော့ VOE မှာပြုလုပ်မယ်နိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးပညာရေးစတဲ့နေပေဆုံးကလူပုဂ္ဂိုလ်အသီးသီးနဲ့တွေ့ဆုံပွဲကိုတက်ရောက်ဆွေးနွေးမှာဖြစ်ပါလိမ့်ရှင်